မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနှိပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်လွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့ COVID-19 ကရာသီတုပ်ကွေးထက်အားပြော့ဆိုတဲ့ Donald Trump ရဲ့ post ကို Facebook ဖျက်သိမ်းနေဆိုတဲ့သတင်း KMT နဲ့ Next LVL တို့ပူးပေါင်းက eSport Academy ဖွင့်လှစ်မယ်ဆိုတဲ့သတင်းလုပ်ငန်းခွင်အကျိုးဆရာအတတ်ပညာအရေးအသွေးမြင့်တင်ရေးအစီအစဉ်အတွက်ဖင်လန်နိုင်ငံအစိုးရနဲ့ UNESCO ကူညီဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမအဦးဆုံးသတင်းတစ်ပုဒ်အနေနဲ့ COVID-19 ကရာသီတုပ်ကွေးထက်အားပြော့ဆိုတဲ့ Donald Trump ရဲ့ post ကို Facebook ဖျက်သိမ်းဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ American သမ္မတ Donald Trump ရဲ့ COVID-19 ကရာသီတုပ်ကွေးထက်အားပြော့ဆိုတဲ့ post ကို Facebook ကဖျက်လိုက်ပါတယ်။သမ္မတ Donald Trump ကကိုရိုနာဗိုင်းရပim, ိုးကူးစက်ခံထားရတာကြောင့်ဆေးရုံမှာအနီးကပ်ကုသမှုခံယူနေတာ၃ရက်ရှိပါပြီ။သူက American နိုင်ငံသားတွေတုပ်ကွေးရာသီနဲ့နေထိုင်တတ်အောင်အလေးအချက်နေထိုင်သင့်ကြောင်း COVID နဲ့နေထိုင်တယ်လို့ဖြစ်ကြောင်း COVID ကလူရဲ့အများစုအတွက်အာမပြင်းကြောင်ရေးသားခဲ့ပါတယ် Twitter ကတော့အဲ့ဒီ message ကိုမမြင်သာအောင်လုတ်လိုက်ပြီးတော့အယူလွဲနိုင်တဲ့သတင်းအချက်အလက်နဲ့အန္တရာယ်ရှိသတင်းအချက်အလက်ဖြန့်ချိမှုနဲ့ပတ်သက်ပြီးတော့တတိပေးခဲ့ပါတယ်သုံးဆွဲသူတွေက Trump risk ကိုဖတ်ရှုဖို့အဲ့ဒီတတိပေးချက်ကိုမြင်ရပါမယ်ကျွန်တော်တို့က COVID-19 ပြင်းထန်မှုနဲ့ပတ်သက်တဲ့မမှန်မကန်အချက်အလက်ကိုဖယ်ရှားပါတယ်အခုတော့ post ကိုဖျက်လိုက်ပါပြီလို့ Facebook policy manager ကပြောခဲ့ပါတယ်ကမ္ဘာတဝန်းဖြစ်ပွားနေတဲ့ COVID-19 ကူးစက်မှုရေအတွက်အတိအကျကိုမသိရသေးပေမဲ့တုပ်ကွေးထက်ဆင်စများပြားနိုင်တယ်လို့ John Hopkins ကဖော်ပြခဲ့ပါတယ်ဆက်လက်ပြီး KMT နဲ့ Next LVL တို့ပူးပေါင်းက eSport Academy ဖွင့်လှစ်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် KMT နဲ့ Next LVL တို့ပူးပေါင်းက eSport Academy ဖွင့်လှစ်သွားမယ်လို့သိရပါတယ် eSport Ecosystem Game နဲ့ပတ်သက်ဆက်နွယ်တဲ့လုပ်ငန်းတွေမှာအရေးကြီးတဲ့လုပ်ငန်းအစိတ်အပိုင်း၃ပိုင်းပါဝင်ပါတယ်အဲ့ဒါတွေကတော့ Sport Technology နဲ့ Education တို့ပဲဖြစ်ပါတယ် Game နဲ့ဆက်စပ်တဲ့လုပ်ငန်းစုထဲကတတိယအကြီးဆုံးဖြစ်တဲ့အစိတ်အပိုင်းကတော့ Education နဲ့ Academy ဖြစ်ပါတယ် eSport Tournament တွေ Event တွေ Game Developer တွေ eSport ကိုမောင်းနေတဲ့ Event Manager တွေ Marketing နဲ့ Advertising Agency တွေအတွက်အုပ်ချုပ်ရေး Programming Game ဆက်တည်ဆောက်တဲ့ Engineer တွေမွေးထုတ်နိုင်ဖို့ဆိုရင်စနစ်တကျသင်ကြားပေးဖို့ပညာရေးစနစ်လိုပါတယ်အခုဆိုရင်ကမ္ဘာနာမည်ကြီးတက္ကသိုလ်တွေမှာ eSport နဲ့ဆက်စပ်တဲ့သက်ဆိုင်ရာဌာနတွေထားရှိပြီးတော့ Degree Diploma တွေပေးလာကြပါပြီ eSport ပညာရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာတက္ကသိုလ်တွေနဲ့ချိတ်ဆက်ပြီးတော့ Diploma Certificate တွေပေးအပ်ဖို့စီစဉ်ပြီးဖြစ်ပါတယ် STEAM လေးလာဖို့ Education နဲ့ Game နဲ့ Tool တွေသုံးပြီးတော့သင်ကြားမဲ့သင်တန်းတွေလည်းစောင့်ရွက်သွားပါမယ်မကြခင် KMD နဲ့ Next LVL တို့တွဲပြီးတော့ဖွင့်မဲ့ eSport Academy ဖွင့်ပွဲလဲဆောင်ရွက်သွားပါမယ် eSport Event နဲ့ Tournament များအတွက် MESF MCF တို့နဲ့လက်တွဲဆောင်ရွက်သွားမယ်အပြင်ပြိုင်ပွဲကျင်းပရေး Streaming Broadcasting တို့ကို GCN HOG တို့လိုပြည်တွင်းပါတနာတွေအပြင်ပြည်ပပါတနာတွေနဲ့ပါလက်တွဲဆောင်ရွက်သွားပါမယ်လို့ KMD ရဲ့ Founders and Chairman ဦးတောင်းတင်ကပြောပါတယ် KMD Group အနေနဲ့ eSport Ecosystem အတွက်အရေးကြီးတဲ့အစိတ်အပိုင်းသုံးခုမှာ technology နဲ့ education ကို next lvl ကိုပံ့ပိုးဆောင်ရွက်သွားမှာဖြစ်ပြီးတော့ e-sport အတွက်သုံးမယ် computer accessory console audio video streaming studio broadcasting အတွက်လိုတဲ့ပစ္စည်းအားလုံးကိုစုံစုံလင်လင်ရနိုင်ဖို့
လိုအပ်တဲ့ဝန်ဆောင်မှုတွေပေးသွားမယ်လို့သိရပါတယ်ဒါ့အပြင် education နဲ့ game ဖြစ်တဲ့ clay တွေအတွက် steam တင် जा ပေးရမှာတုံးပြဖို့ lego robotic
electronic project တောင်ရွက်တဲ့ tool တွေလည်းရောင်းချသွားမှာပဲဖြစ်ပါတယ
် next lvl e-sport ရဲ့Virtual Soft Launch ဖွင့်ပွဲအခမ်းအနားကို2020ခုနှစ်အောက်တိုဘာလ10ရက်ကကျင်းပပြုလုပ်ခဲ့ပါတယ်
။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့လုပ်ငန်းခွင့်အကျိုးဆရာအတတ်ပညာအရေးအသွေးမြင့်တင်ရေးအစီအစဉ်အတွက်ဖင်လန်နိုင်ငံအစိုးရနဲ့ UNESCO ကိုကူညီဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ပညာရေးအတွက်လုပ်ငန်းခွင့်အကျိုးဆရာအတတ်ပညာအရေးအသွေးမြင့်တင်ရေးအစီအစဉ်အတွက်ဖင်လန်နိုင်ငံအစိုးရနဲ့ UNESCO ကဤပညာအကူအညီဘဏ္ဍာရေးအကူအညီတို့ပံ့ပိုးပေးခဲ့တယ်လို့မြန်မာနိုင်ငံလုပ်ငန်းခွင့်အကျိုးဆရာအတတ်ပညာအရေးအသွေးမြင့်တင်ရေးစီမံချက်ရဲ့ဦးဆောင်ကော်မတီအစည်းအဝေးမှသိရပါတယ်။ပညာရေးဝန်ကြီးဌာနကမြန်မာနိုင်ငံဆရာအတတ်ပညာမြန်မာနိုင်ငံဆရာအတတ်ပညာရေးအတွက်လုပ်ငန်းခွင့်အကျိုးဆရာအတတ်ပညာအရေးအသွေးမြင့်တင်ရေးအစီအစဉ်အားဤပညာအကူအညီဘာနာရေးအကူအညီတို့ပံ့ပိုးပေးတဲ့ဖင်လန်နိုင်ငံအစိုးရနဲ့ UNESCO တို့ကိုအထူးကျေးဇူးတင်ရှိကြောင်းမြန်မာနိုင်ငံလုပ်ငန်းခွင့်အကျိုးဆရာအတတ်ပညာ
ကိုဗစ် -19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့ကျန်းမာရေးနဲ့အာဂါသဝင်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ခံနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျမကတော့ဝေမြင့်မှုပါ။